မေရိကန်သမ္မတဒေါနယ်ထရမ့်ဟာအင်ဂျီရောရဲ့တောင်ပတ်မြေခင်းပြင်မှာဒီနေ့လူရပေါင်းများစွာတက်ရောက်မဲ့အခမ်းအနားတစ်ခုကိုစီစဉ်ထားပြီးတော့အဲ့ဒီမှာမိန့်ခွန်းပြောကြားသွားမှာဖြစ်တယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတို့ကဗီဒီယိုကိုအတည်ပြုပြောကြားလိုက်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ပြီးခဲ့တဲ့တပတ်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ကြေညာပြီးတဲ့နောက်လူကိုယ်တိုင်တက်မဲ့ပထမဆုံးအခမ်းအနားဖြစ်ပါတယ်။ ABC သတင်းဌာနရဲ့ပထမဆုံးသတင်းပြပုချက်မှာတော့ဒီအခမ်းအနားတွင်သမ္မတထရမ့်ကကျောင်းဝေးစုံမွေးအတွက်ငင်းငန်းစွာဆန္ဒပြတဲ့သူတွေနဲ့ပတ်သက်ပြီးပြောသွားမှာဖြစ်ပြီးသမ္မတထရမ့်အနေနဲ့အင်ဂျီရိုရဲ့လေသာဆောင်ကနေပြောသွားမှာဖြစ်တယ်လို့ပြောပါရယ်။သမ္မတရဲ့ဆရာဝန်ဒေါက်တာရှောင်းကွန်လီစီကကြာတော်ရင်းနေ့ညနေပိုင်းကနောက်ဆုံးထုတ်ပြန်ချက်အရတော့သမ္မတထရမ့်ရဲ့ကျန်းမာရေးအခြေအနေကိုစစ်ဆေးခဲ့တာမှာရောဂါလက္ခဏာသက်သာလာတာမျိုးမတွေ့ရဘဲဒီအတိုင်းပဲဆက်ပြီးတော့ရှိနေသေးတယ်လို့ပြောပါရယ်။သမ္မတထရမ့်ဝေါ်လ်ဒရီစစ်ဆေးရုံကို၄ရက်ကြာတက်ပြီးခဲ့တဲ့တလနေ့ကပြန်ဆင်းလာခဲ့တာပါ။အင်းဒီကဆက်ပြီးတော့သမားရဲ့ဆရာဝန်တွေကသူ့ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လူလူကိုနေ့စဉ်သတင်းထုတ်ပြန်ပေးနေတာပါ။ဒါမဲ့လည်းလူလူကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့သမားအနေနဲ့ရောဂါကူးစက်ခံရပြီးတဲ့နောက်အခုလိုအခမ်းအနားတစ်ခုကိုအလင်းမြန်လုပ်ခဲ့တဲ့ဆုံးဖြတ်ချက်ပေါ်မှာမိကုန်းတွေထုတ်နေကြပါဗျ။အခုချိန်ကြီးတော့သမားထရမ့်အနေနဲ့ဗိုင်းရပ်စ်ပိုးမရှိတော့ဘူးဆိုတာကိုဖြေဆိုဖို့အင်ဂျီရိုဘက်ကငြင်းဆန်ထားပါတယ်ခင်ဗျာ။